ကချင်ပြည်နယ်ကိုတိကျလွတ်လပ်တဲ့နိုင်ငံတော်တည်ထောင်မယ်လို့ပြည်ပအခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ကကူးဆောင်ကျင်းပခဲ့တဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကနေပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နိုင်ငံတည်ထောင်နိုင်ဖို့အတွက်လည်းငြိမ်းချမ်းတဲ့အနေနဲ့ဆွေးနွေးဆောင်ရွက်သွားမယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုကချင်တိုင်းဒေသအလုံးလက်ခံသဘောတူကြပါကလား။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်းကချင်နိုင်ငံရေးပါတီရဲ့သဘောထားတွေကိုရန်ကုန်က VOA သတင်းတောက်ကိုမိုးစောစုံစမ်းတင်ပြထားပါတယ်။
ဟုတ်ကဲ့ကချင်လူမျိုးများရဲ့အမျိုးသားညီလာခံကိုဒီလ10ရက်နေ့ကနေ14ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပခဲ့ပြီးပြည်ရင်းပြည်ပမှာရှိတဲ့ကချင်မျိုးသားအဖွဲ့အစည်းတွေကခေါင်းဆောင်တွေဘာသာရေးနိုင်ငံရေးလူမှုရေးရင်ကျေးမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်220တက်ရောက်ခဲ့ပြီးတိကျလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြောင်းညီလာခံအပြီးမှာသတင်းထုတ်ပြန်ထားပါတယ်။ဒီညီလာခံကချမှတ်တဲ့တိကျလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့ဆိုတာဟာလက်ရှိကချင်ပြည်နယ်ကလူမျိုးအလုံးအတွက်ရည်ရွယ်တာဖြစ်ကြောင်းညီလာခံချင်းပြည်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးနော်လက်ကအခုလိုပြောပါတယ်
။ကချင်နိုင်ငံတို့ပြောတဲ့အနေအားမှာကျွန်တော်တို့အမျိုးသားကိုပြောချင်မဟုတ်ဘူး။ကချင်ပြည်နယ်တွင်းမှာမြို့ဒီနယ်ထိုင်တဲ့တခြားသောမြို့နယ်တိုင်းရင်းသားတွေအားလုံးလက်ပါဝင်တဲ့ဟာကိုပြောချင်ဖြစ်တယ်။ကျွန်တော်တို့ဒီလူတွေတစ်နေ့တစ်ခါဒုက္ခရှိရခံစားရတယ်။ဖြစ်ပြီးဒုက္ခတွေလည်းတင်ချများလာတယ်။အဲ့ဒီနေရာမှာတရားမြင်နေတယ်နော်။ကချင်ပြည်သူပြည်သားတွေအတွက်ဆာနာထောက်ထားတဲ့ဟာတွေဒီကုညီတဲ့ဟာတွေမရှိဘူးပြီးတော့သုံးစစ်တဲ့လုပ်နေတယ်ဆင်းနေတဲ့နေရာမှာလည်းတိကျပြတာရဲ့ဟာကတိသေးတဲ့ဟာတွေမရှိဘူးအဲ့ဒါကြောင့်မို့ဒီအစီအွေတက်ရောက်တဲ့အချင်းကမျိုးသားလုံးအနေနဲ့ဒီလိုအချင်းနေဆိုရင်ကျွန်တော်တိကျအချင်းနိုင်ငံဆံပဲတည်ထောင်ရင်ကောင်းမယ်ဆိုပြီးမှသူသဘောတူဆုံးဖြတ်ခဲ့ကြတယ
်ဒီဆုံးဖြတ်ချက်ကိုဆွေးနွေးပြေချသွားမှဖြစ်ကြောင်းလည်းဥတော်လက်ကဆက်ပြောပါတယ်ဒီဆုံးဖြတ်ချက်အပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သဘောထားနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ
် KIO ကကျွန်တော်တို့ကချင်တမျိုးသားလုံးအတွက်ကတော့ကျွန်တော်တို့အဓိကအဖွဲ့အစည်းဖြစ်တယ်ဒီပဲနိုင်ငံရေးရောစီးရေးရရောဒီပဲဥဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့ကချင်လူထုအနေနဲ့ကျွန်တော်တို့ရဲ့ဖြစ်ချင်တဲ့စန္ဒကိုသဘောထားထုတ်ပြန်ခြင်းနဲ့ဖြစ်တယ်သူတို့ဘက်ကသဘောထားတော့မရှိဘူးခင်ဗျာ
ကချင်မျိုးသားညီလာခံကိုကချင်မျိုးသားအစည်းအရုံး KNO ကကမကထပြုလုပ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာပြည်ရင်းပါတီရဲ့မူဝါဒနဲ့ကွဲပြားကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ
်ဒီ KNO ကပြည်ပမှာရှေ့ဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တကယ်လို့လည်းမတူဘူးရဲ့သူနိုင်ငံတော်ကဒုံဝါဒုံနိုင်ရေးပေါ့ကျွန်တော်မျိုးပေါ်မှာပါတီပြည်ထောင်တဲ့ပါတီရဲ့ policy နဲ့ဟာနဲ့ကွဲတဲ့တာပေါ့ကျွန်တော်ကအသေးအတဲ့တန်းတော်နေတဲ့ဘာအာနာပိုင်နေတဲ့ပေါ့ဗျာအညစ်တိုင်းစီစီပြီးနိုင်ရည်ပြတ်တာကိုနိုင်ရည်မျိုးဖြစ်ရှိပြီးတော့မှအဲဒီမှာတဲ့ဆွေတွေဒီဆိုဒီတော်စုဒီဆိုရေလာကြောင်းပါလို့ဆောက်နေတာဖြစ်တယ်
။ကချင်မျိုးသားညီလာခံရဲ့ထုတ်ပြန်ချက်ကလည်းမြန်မာပြည်နိုင်ငံရေးအပေါ်မှာသိရောက်နိုင်တဲ့အခြေအနေကိုလည်းဒေါက်တာတူးကြကအခုလိုတုံ့တက်ပြောဆိုပါတယ
်။မြန်မာတိုင်းသားတွေအားလုံးအခုစစ်မှန်တဲ့ဆွေတွေဒီတော်စုဒီဆိုရေလာကြောင်းပေါ်မှာပဲဆောက်နေတာပဲ။နိုင်ငံရေးပြတ်တဲ့နိုင်ရည်မျိုးဖြစ်ရှိမယ်အဲ့တော့ဆုံးမှာတော့ဒါစစ်မှန်တဲ့ဆက်ချက်ဒီတော့ဒီဆောင်နိုင်ရေးပေါ့အဲသူ့တော်ဝင်ရေးတို့ကလက်ခံပြီးတော့ခွင့်ပြုရေးမျိုးနဲ့ဒါလုပ်နေတာပဲ။ဒါကြောင့်မလို့ဒီဟာဟိုဘက်ကအထုတ်ကြံပြရတာကအများကြီးပြည့်ရဲနိုင်တယ်၊စိတ်စီတည်ရောက်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်မသိဘူးဗျ။
ညီလာခံရဲ့ကြီးညာချက်မှာတော့ကချင်လူမျိုးတွေရဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့အတွေ့အခေါ်တွေဟာညီလာခံဆုံးဖြတ်ချက်တွေနဲ့တူညီမှုရှိအောင်ပြည်သူတွေကိုစီးအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။